CNN သတင်းဌာနရဲ့အကြီးတန်းသတင်းတော့ Jim Acosta ရဲ့အမေရိကန်သမ္မတအင်ပီရိုမှာသတင်းယူပိုင်ခွင့်ရုပ်သိမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့သတင်းယူပိုင်ခွင့်ကိုပြန်ပေးအပ်ဖို့ Washington DC မြို့တော်ရဲ့တရားသူကြီး Timothy Kelly ကသမ္မတ Donald Trump ဆိုတော့ကိုမနေတော့ကပဲအမိန့်ချမှတ်ခဲ့ပါတယ်အခုလိုအမိန့်ချမှတ်ရတာကတရားဥပဒေအရအရေးမယူမီအပြစ်ရှိမရှိကြိုတင်ဆုံးဖြတ်ခွင့်မရှိဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့ပြင်ဆင်မှမြောက်အခြေခံဥပဒေပြင်ဆင်ချက်ပေါ်မှာမူတည်ပြီးတော့ဆုံးဖြတ်ခဲ့တာဖြစ်တဲ့ပထမမြောက်ပြင်ဆင်ချက်ဖြစ်တဲ့သတင်းလွတ်လပ်ခွင့်နဲ့မဆိုင်ဘူးလို့တရားသူကြီးကပြောပါတယ်မကြာသေးခင်ကအင်ပီရိုမှာကျင်းပခဲ့တဲ့သမ္မတ Trump ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်း CNN သတင်းတော့ Jim Acosta နဲ့သမ္မတ Trump တို့အမေးဖြေလုပ်ကြရင်းအငင်းပွားသလိုဖြစ်ပွားခဲ့ပြီး Jim Acosta ရဲ့အင်ပီရိုမှာသတင်းရယူခွင့်ယူသိမ်းခံခဲ့ရတာပါဒါနဲ့ပတ်သက်ပြီးတော့ CNN သတင်းဌာနကအစိုးရကိုတရားစွဲဆိုခဲ့ပါတယ်တရားသူကြီးTimothy Kelly ရဲ့ဆုံးဖြတ်ချက်ဟာသတင်းလွတ်လပ်ခွင့်နဲ့သတင်းလုပ်ငန်းအတွက်ကြီးမားတဲ့နေ့တစ်နေ့ဖြစ်စေခဲ့တယ်လို့ CNN သတင်းဌာနရဲ့ရှေ့နေ Tab Butro ကပြောပါတယ်။သတင်းနောက် Jim Acosta ကလည်းတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်တဲ့အကြောင်းနဲ့သူအလုပ်ပြန်စဖို့အစဉ်သင့်မယ်လို့ပြောပါတယ်။သမ္မတ Trump ကတော့လုံးဝလွတ်လပ်တဲ့သတင်းလုပ်ငန်းမျိုးကိုလိုလားတယ်။အင်ပီရိုမှာသတင်းယူရဆိုလို့ရှိရင်လေးစားတဲ့အမူအရာတော့ရှိရလိမ့်မယ်လို့ဆိုပါတယ်။အင်ပီရိုသတင်းယူမှုနဲ့ပတ်သက်တဲ့စီးမင်းစည်းကမ်းတွေကိုရေးဆွဲနေတဲ့ဒီစီးမင်းတွေနဲ့တရားရုံးကိုပြန်တက်မလို့ရှင်ပြန်တက်လို့ရှင်သူတို့ပဲပြန်ပြီးတော့နိုင်ရနိုင်ရမှာပါလို့လဲသမ္မတ Trump ကပြောပါတယ်